ကာဇာဒေသကဒီပါလက်စတိုင်းပြည်သူတွေအရေးကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေအမေရိကန်တဝက်တက္ကသိုလ်ကြီးတွေမှကျဲပြန့်လာနေပြီးတော့တချို့တက္ကသိုလ်တွေမှဖမ်းဆီးမှုတွေရှိနေပါတယ်။ Southern California တက္ကသိုလ်ရဲ့ဒီ Los Angeles မြို့ကျောင်းဝင်းထဲမှာကျူးကျော်မှုနဲ့63ယောက်ကိုဖမ်းဆီးခဲ့တယ်လို့ LA ရဲဌာနက ACE လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။လူစုခွဲဖို့တတိပေးခဲ့ပြီးတဲ့နောက်ညနေပိုင်းရောက်မှဖမ်းဆီးခဲ့တာဖြစ်ပြီးဒီကနေ့ကြာသပတေးနေ့အထိလဲကျောင်းဝင်းထဲမှာရဲတွေရှိနေမယ်လို့ပြောပါတယ်။ဆန္ဒပြပွဲတွေကနေဖျက်ဆီးတာတွေထိတိုက်တွေးမှုတွေဖြစ်လာတယ်လို့ဆိုပြီးကျောင်းအနာပိုင်းတွေကပင်မကျောင်းပရဝံကိုပထူးနေညနေပိုင်းကဆလို့ပိတ်ထားပါတယ်။ကျောင်းသားတွေဆရာတွေနဲ့ကျောင်းထဲကကိစ္စရှိသူတွေအနေနဲ့အထောက်အထားပြပြီးဝင်ရောက်နိုင်မှာဖြစ်တယ်လို့အသိပေးထားပါတယ်။တခါ Austin မြို့က Texas တက္ကသိုလ်မှာလဲပုံထုနေတုန်းကကျောင်းသားတွေကျောင်းဝင်းနဲ့ချီတက်မသွားနိုင်အောင်လို့ဒေသန္တရရဲတပ်ဖွဲ့နဲ့ပြည်내ရဲတပ်ဖွဲ့ဝင်တွေကတန်းစီရက်ပြီးတော့တောင်းတားဆီးခဲ့ကြပါတယ်အဲ့ဒီကနေဒီဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေးခဲ့ပြီးတချို့ဖမ်းဆီးခံရပါတယ်။34ယောက်ဖမ်းဆီးခံရတယ်လို့ Texas ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာဌာနက X လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အခုလိုမျိုး American တဝန်တက္ကသိုလ်တွေမှာဆန္ဒပြမှုတွေကျဲပြန့်နေတာမှာထိတ်တန့်တက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard, Brown နဲ့ MIT နည်းပညာတက္ကသိုလ်တွေမှာလည်းဆန္ဒပြသူတွေဟာဒီကျောင်းဝင်းထဲမှာစခန်းချဆန္ဒပြနေကြပါတယ်။ဟာမတ်ဆက်သွေးကြွားတွေအပေါ်ဒီအစ္စရေးစစ်တပ်စစ်ဆင်မှုကြောင့်ဂါဇာဒေသမှာပါလက်စတိုင်းအရက်သားတွေတိုက်ဆုံမှုများလာတဲ့အပေါ်မကျေနပ်တဲ့အတွက်နယူးယောက်မြို့ကကိုလံဘီယာတက္ကသိုလ်မှာကျောင်းသားတွေပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲကိုရဲတွေဝင်ရောက်လူစုခွဲတာကနေအခုလိုမျိုးဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပိုးပြီးတော့ကျယ်ပြန့်လာခဲ့တာပါ။ပါလက်စတိုင်းလူလားသူတွေရဲ့ဆန္ဒပြပွဲတွေဟာဂျူးစားကျင်မှုလို့ဖြစ်ပြီးတော့သူတို့ကိုချိန်ချောက်ရရောက်နေတယ်လို့လည်းဂျူးကျောင်းသားတွေကပြောပြီးတော့ဒီရဲခေါ်ခဲ့တာပါ။တဲထိုးဆန္ဒပြနေကြတဲ့ကိုလံဘီယာတက္ကသိုလ်ကျောင်းသားတွေဘက်ကယာယီတဲတော်တော်များများဖျားရှားပေးဖို့သဘောတူခဲ့ကြပါပဲ။ဆန္ဒပြပွဲတွေတော့ဆက်ရှိနေမှာဖြစ်တယ်လို့တက္ကသိုလ်အာဏာပိုင်တွေကပြောပါတယ်ရှင်။